တန်းရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားအလွန်တင်ရှားတဲ့ကွာခြားချက်ဟာအကြံဉာဏ်ကိုလက်ခံနိုင်မှုဖြစ်ပါတယ်။ဦးနေဝင်းကြီးစိုးတဲ့26နှစ်နဲ့ဦးတန်းရွှေကြီးစိုးတဲ့22နှစ်စုစုပေါင်း48နှစ်ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကြံဉာဏ်ကိုလက်ခံဖို့ငြင်းဆန်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကတော့အာဏာရတာမကြသေးပေမဲ့ပြည်တွင်းမှာအကြံပေးအဖွဲ့တွေဖွဲ့စည်းုံသာမကဘဲနိုင်ငံခြားအကြံဉာဏ်ကိုပါကျူစိုးနေတာတွေ့ရပါတယ်။နေပြည်တော်မှာကျင်းပတဲ့နှီးနှောပလဲပွဲနဲ့အလုတ်ယုံဆွေးနွေးပွဲတွေကတက်တည်ပြနေပါတယ်။နိုင်ငံတိုင်းအစိုးရတိုင်းနိုင်ငံရေးပါတီတိုင်းမှာမူဝါဒရေးရာအကြံပေးအဖွဲ့ရှိတယ်လို့လွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသအဖွဲ့လည်းရှိပါတယ်။အကြံပေးအဖွဲ့အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကဘာမှာအသိအမှတ်ပြုထားတာကြားပါပြီ။ဒုတိယကမ္ဘာစစ်ပြီးချိန်ကစပြီးအကြံပေးအဖွဲ့သင့်တန့်တွေများပြားလာပါတယ်။အမေရိကန်မှာတေးချလွတ်လပ်တဲ့အကြံပေးအဖွဲ့1200ကျော်ရှိပါတယ်။တရုတ်ပြည်မှာ policy သုတေသနဌာနပေါင်း 2500 လောက်ရှိပြီးဈေးကွက်စနစ်ဆိုင်ရာအစိုးရမူဝါဒချမှတ်ရမှာအရေးကြီးတဲ့အခန်းကပါဝင်ကြောင်းသိရပါတယ်။
ဦးနေဝင်းနဲ့ဦးတန်းရွှေကြီးဆိုတဲ့48နှစ်ကာလမှာစစ်ကောင်းဆောင်ပိုင်းဟာနိုင်ငံသားမှာစိတ်ကူးတာမှုခံယူလေးရှိပါတယ်။မိမိနာမကျန်းဖြစ်တဲ့အခါနိုင်ငံသားဆရာဝန်ကိုအားကိုးတဲ့စစ်ဗိုလ်တွေဟာတိုင်းပြည်နာမကျန်းဖြစ်တဲ့အခါမှာနိုင်ငံသားကပေးတဲ့အကြံဉာဏ်ကိုလက်ခံမှုအခက်အခဲရှိပါတယ်။1962မြန်မာပြည်မှာစစ်အာဏာသိမ်းစဉ်ကမလေးရှားနဲ့စင်ကာပူဟာအင်္ဂလိပ်ကိုလိုနီပဲရှိပါသေးတယ်။အဲဒီနောက်မြန်မာပြည်မှာတိုးတက်ဖွံ့ဖြိုးမှုစိတ်သုံးပြီးအပယ်ခံဖြစ်သွားတော့မလေးရှားနဲ့စင်ကာပူကပဲအကူအညီပေးကြပါတယ်။ဗမာအစိုးရကြီးကဲရီစင်ကာပူရောက်ရင်လီကွမ်းယူကအကြံပေးတတ်ပါတယ်။ဒါပေမဲ့သူ့အကြံကိုဘယ်သူမှနားထောင်တာမဟုတ်ပါဘူး။အကြံပေးသူကသူပြောခဲ့ဆိုခဲ့တာကိုမှတ်တမ်းရေးထားလို့သာအပြင်လူတွေသိရှိနိုင်ကြတာဖြစ်ပါတယ်
။မလေးရှားကဥဆောင်ထောက်ခံလို့ဗမာစီအစိုးရအာဆီယံအသင်းဝင်ဖြစ်ပြီးတဲ့အခါ1998မတ်လမှာဝန်ကြီးချုပ်မဟာတီယာမဟာမက်ရန်ကုန်ကိုဒုတိယအကြိမ်သွားလေပါတယ်။အပြည်ဆိုင်ရာအတိုင်းဝိုင်းကလက်ခံထားတဲ့စံသတ်မှတ်ချက်လုံထုံးလုံနည်းနဲ့အယူအဆအချို့ကိုလက်ခံဖို့စဉ်းစားတင်ကြောင်းမလေးရှားဝန်ကြီးချုပ်ကစစ်ကောင်းဆောင်တွေကိုအကြံပေးပါတယ်။ကမ္ဘာမိသားစုဝင်ဖြစ်တဲ့မြန်မာပြည်ဟာအခြားနိုင်ငံတွေရဲ့သဘောထားကိုလစ်လျူရှုလို့မဖြစ်နိုင်ကြောင်းမဟာတရားမဟာမက်ကရှင်းပြခဲ့ပါတယ်။တိုင်းရင်းသားလူမျိုးစုနဲ့ဆက်ဆံရမှာတိခံပြီးပြဿနာဖြစ်ရှင်းတာအကောင်းဆုံးဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်ကအကြံပေးပါတယ်။မဟာတရားမဟာမက်ရဲ့1998ခရီးကိုအစိုးရသတင်းစာတွေကကဲတင်ရှင်ကြီးကြွလာတဲ့ပုံစံမျိုးနဲ့အကြီးအကျယ်အမွန်းတင်ခဲ့ကြပါတယ်။ဒါပေမဲ့မဟာတရားမဟာမက်အကြံပေးတာကိုစီအစိုးရကတခုမှမလုပ်ပါဘူး။ဘာမှအကြောင်းမထူပဲမြန်မာပြည်မှာဖိနှိပ်ညှဉ်းပန်းမှုတွေတောင်ပိုများလာပါသေးတယ
်။ရုပ်တည်မတန်တဲ့ငွေဖလှယ်နှုန်းဖယ်ရှားပစ်ဖို့၊ရှုပ်ထွေးတဲ့ဆန်ရောင်းဝယ်ရေးစနစ်ဖျက်သိမ်းဖို့၊ဈေးကွက်ချုပ်ကင်မှုရုပ်သိမ်းဖို့ပြည်သူဝန်ထမ်းလုပ်ငန်းနဲ့အခြေခံအဆအုံကိုဦးစားမပေးတဲ့အစိုးရအသုံးစရိတ်ကိုဖျက်သိမ်းဖို့နဲ့တွက်ချေမကိုက်တဲ့နိုင်ငံပိုင်လုပ်ငန်းတွေကိုဖျက်သိမ်းဖို့ကမ္ဘာ့ဘဏ်ကအကြံပေးခဲ့ပါတယ်။ပြည်သူ့ဘဝမြင့်တင်မှုမရည်ရွယ်တဲ့စီးပွားရေးလမ်းစဉ်ကိုလက်မခံနိုင်ဘူးလို့ကမ္ဘာ့ဘဏ်ကပြောခဲ့ပါတယ်။ရုပ်တိမရှိတဲ့ငွေဖလှယ်မှုနှုံထားကြောင်းဖွံ့ဖြိုးတိုးတက်ရေးကမောက်ကမဖြစ်နေရကြောင်း IMF အပြည်ပြည်ဆိုင်ရာငွေကြေးရန်မုံငွေအဖွဲ့ကသုံးသပ်တာကြားပါပြီ။ငွေဖလှယ်နှုံတစ်ခုတည်းထားဖို့ဇန်နဝါရီလကလာသွားတဲ့ IMF အဖွဲ့ကထောက်ခံတင်ပြထားပါတယ်
။ငွေဖလှယ်မှုနှုံဟာမြန်မာစီးပွားရေးကိုဒုက္ခပေးနေပုံကိုအမေရိကန်ပြည်ဟာဗတ်တက္ကသိုလ်ဘောဂဗိဒပညာရှင်တစုကမနစ်ကစာတမ်းထုတ်ဝေထားပါတယ်စစ်အာဏာရှင်ကြီးစိုးတဲ့48နှစ်ကာလမှာမြမရေးရအကြံပေးစာတမ်းရန်ဖန်ရန်ကထွက်ပေါ်လာတာကြောင့်အကြံဉာဏ်ပေးသူတွေရှိနေတာသိနိုင်ပါတယ်နိုင်ငံခြားရောက်မြမပမောက္ခ5ဦးကမြမစီးပွားရေးအကြံပေးစာအုပ်ကို2000ခုနှစ်ကထုတ်ဝေပါတယ်ကမ္ဘာအစင်းရေးဆုံးနိုင်ငံဖြစ်အောင်အနည်း20ခေတ်နောက်ပြန်ဆွဲပုံကိုသုံးသပ်ပြီးခင်းနဲ့အညီဖွံ့ဖြိုးတိုးတက်ဖို့ဘယ်လိုမူဝါဒချမှတ်ကျင့်သုံးရင်တည်တော်မယ်ဆိုတာကိုဆွေးနွေးတင်ပြထားတဲ့စာအုပ်ဖြစ်ပါတယ်။အကြံဉာဏ်ကိုလက်ခံနိုင်မှုအတွက်အမိန့်ပေးစနစ်ညှိနှိုင်းဖို့လိုပါတယ်။အရာဝတီမြင့်ညာမှာရေကာတာစောက်ဖို့အမိန့်ပေးစနစ်ကို6နှစ်ကျင့်သုံးခဲ့ပြီးမှလွန်ခဲ့တဲ့စက်တင်ဘာလမှာဆွေးနွေးပွဲကျင်းပပြီးမြစ်ဆုံစီမံကိန်းကိုရပ်ဆိုင်းလိုက်ပါတယ်။ဒါလို့နွားရှိထွန်ကျူးတဲ့စီမံကိန်းအများအပြားမြန်မာပြည်မှာရှိနေပါတယ်။ဒါကြောင့်လုပ်ငန်းမစမီတိုင်ပင်ဆွေးနွေးဝေဖန်ရေးလုပ်ပြီးဆုံးဖြတ်ချက်ချမှတ်တဲ့လုပ်ထုံးလုံနည်းကိုပြည့်စုံပြောင်းထောင်ဖို့အလွန်လိုအပ်နေပါတယ်ခင်ဗျာ။